ယန္တာ၃ရက်မျက်စိကတိဥပါဒကာဖာကိဉ္စီဥတင်ရဲ့ကိုရီစုရဲ့ကုသိုလ်ကောင်းကိုပြုလုပ်တဲ့အခန္ဓာဒီခန္ဓာမှာဘဝတန္တရာချင်းဒီမှုနဲ့ပတ်သက်ပြီးတော့တတဝရေဟာတန်တရားထဲမှာဒီခုလိုပဲဘဝတစ်ခုကိုရရှိပြီးတဲ့နောက်ထိုဘဝတစ်ခုဟာဆုံးသက်နောက်ထပ်ဘဝတစ်ခုမှာထပ်ပြီးတော့မွေးဖွားလို့တန်တရားထဲမှာဒီလိုလဲနေကြတယ်ဆိုတော့အံဝေဒဖြစ်ပွားဖို့အတွက်ဘဝတန်တရားအကြောင်းအနည်းငယ်အံဝေဒကြီးရောအောင်ဖော်ပြပါအမေရာဆိုတဲ့အသေးပဲကတဘောကနေတဘောကခုပြောင်းသွားတာနဲ့ပတ်နေရတယ်ဆိုတဲ့အသေးပဲကိုရတခြားဘာသာဝင်တွေမှာလည်းသံမေရာဆိုတာရှိတယ်လူလောကမှာကမ္ဘာလောကကြီးမှာရှိတဲ့တတ္တဝါတွေဟာသူရဲ့မျက်မြင်ပေါ့ဝေဖွာလာလိုက်သိဆုံးသွားလိုက်ဝေဖွာလာလိုက်သိဆုံးသွားလိုက်သူတယောက်တည်းရဲ့ဘဝတစ်ခုမှာဆုံးမသတ်နိုင်အောင်လှည့်နေသွားလာနေတယ်အဲဒီလိုလှည့်နေသွားလာပြီးတော့ဘဝတစ်ခုကနေဘဝတစ်ခုဒီလိုသံဃာတွေကမထွက်နိုင်တော့အောင်တဘွားဒီပြီးတဘွားဆင်းသက်မပြတ်လဲပတ်နေရတာဘယ်သူကလဲပတ်နေတာလဲလို့။တန်တရာထဲမှာလဲပတ်နေတာကိုတွေ့လို့ရှိရင်ဘယ်သူလဲလဲပတ်နေတာလို့မေးเสียရှိတယ်။အဲ့ဒီအမေးကိုကျတော့အဖြေမျိုးမျိုးထွက်တယ်။တချို့ဘာသာတရားတွေကဆိုးလို့ခေါ်တဲ့ခန္ဓာကိုယ်ထဲမှာသာဝရမြဲနေတဲ့အရာလေးတစ်ခုရှိတယ်။ဒါလည်းမြင်ရတဲ့အရာမဟုတ်ဘူးပေါ့။လူတယောက်ပြေဆုံးပြီဆိုလို့ရှိရင်အဲဒီဆိုးလို့ဆိုတဲ့အရာလေးဟာဒီခန္ဓာကိုယ်ကြီးကထွက်ခွာသွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုကိုရှားဝေးတယ်။ရှားဝေးပြီးတော့ခန္ဓာကိုယ်တစ်ခုလည်းမှပြန်ဖြစ်ပြန်တယ်ပေါ့။အဲဒါကိုသူတို့စိတ်လုံးနဲ့ခေါ်ပါမယ်အင်းလေးဆိုးလုံးနဲ့ခေါ်လဲစိတ်လုံးနဲ့ခေါ်ပမာလူပြောရင်တော့လက်ပြလို့ပြောမှဖြစ်နေပမာလူမျိုးတွေကလည်းလက်ပြပြောလို့ရှိကြတယ်သိသွားပြီးမကြွဘူးလို့အိမ်ပေါ်ကမဆင်းဘူးလို့သူတို့ပြောနေကြတာနော်ဆိုတော့အဲ့ဒါမျိုးကတကယ်ရောရှိသလားလို့ခန္ဓာကိုယ်တွေကနေဒီလိုတစ်ခုထွက်သွားပြီးတော့တဏှာထဲမှာဒီဘဝကနေဟိုဘဝရောက်ဟိုဘဝနေဟိုဘဝရောက်ဆိုပြီးတော့ခန္ဓာမျိုးမျိုးပြောင်းပြီးတော့နေတဲ့သာဝရတည်မြဲနေတဲ့အရာတစ်ခုရှိသလားဘုရားမပွင့်ရဒါကိုရှင်းရှင်းလင်းလင်းဘူးကမသိကြဘူးသိဖို့လည်းအလွန်ခက်တဲ့အရာတစ်ခုဖြစ်တယ်ဘုမာလူမျိုးတွေဒီနေ့ဘုရားဘာသာပဲဖြစ်နေသေးကောင်ဘူးဒီအစွဲလေးကမကြောက်ဘူးလို့ဒီလိုပဲယူဆရအောင်ဒါဆိုရင်လက်ပြဆင်းသွားတယ်လို့ကလေးကြခွဲတယ်လို့ဆိုတော့အမှုစားတယ်ဘုမာဒီမှာရှိနေတယ်ပြီးသွားရင်နောက်ဘဝဖြစ်တယ်ဆိုတော့အတွေးတွေလည်းရှိနေတော့မယ်နော်အဲ့တော့ဘုရားဘာသာစစ်စစ်ကြတော့အဲ့လိုထာဝရတည်ငြဲနေတဲ့အရာဆိုခန္ဓာကိုယ်ထဲမှာတစ်ခုမှမရှိဘူးခန္ဓာကိုယ်ထဲမှာသဘာဝတရားတွေပေါင်းစပ်ပြီးတော့အချင်းချင်းဆက်ဆက်လို့ရှင်းပေါ်လို့ရှားနေတာပဲရှိတယ်။အဲဒီသဘာဝတရားတွေထဲမှာဘယ်နေရာကနေထာဝရမြဲပြီးတော့ဖန်ဆင်းပြီးတနေရာကနေတနေရာကူးပြောင်းသွားလာနေတာလည်းလို့ရှိတယ်။ရဲတဲ့အရာလေးတစ်ခုကထွက်ပြီးတော့နောက်တစ်ခုထဲမှာသွားဖြစ်တာလို့ဒီလိုဟာမျိုးမရှိဘူး။အဲတော့နားလေရခက်တယ်ပေါ့။တခြားဘာသာတွေမှာတော့လူတွေကလွယ်လွယ်နဲ့နားလည်နိုင်ကြတယ်။ဘာဖြစ်လို့လဲဆိုတော့လက်ကြပဲခေါ်ခေါ်ဝေရင်ပဲခေါ်ခေါ်ဆိုးလို့ပဲခေါ်ခေါ်ပေါ့လူရဲ့ခန္ဓာကိုယ်ရဲ့ဒါလေးကဒီခန္ဓာကိုယ်ကြီးဟောင်းလို့ပြည့်စည်သွားရင်သူကထွက်သွားတယ် ဖက်သွားပြီးနောက်ခန္ဓာကိုယ်တစ်ခုရယူပြန်တယ်။ဒါလေးကတော့အမြဲတမ်းဒုက္ခဒုက္ခကိုခံစားလို့ဘဝတစ်ခုကနေဘဝတစ်ခုကူးပြောင်းသွားလာနေတဲ့အရာလေးရှိတယ်လို့ဒီလိုယူဆကြတော့နားလည်မှုလည်းလွယ်တယ်ပေါ့လို့ဆိုအကောင်းဆုံးအကြောင်းပြုလေဒီဘဝကိုပြုလုပ်တာကိုမြည်ပြုပြီးတော့အဲ့ဒီဆိုးလေးရဲ့ချမ်းသာဒုက္ခဆိုတာဒီလိုရှိတယ်ယူဆကြတယ်။ခုဒီကနေ့မှာရှိနေတဲ့ခရစ်စတန်တို့မွတ်စလင်တို့ဆိုတဲ့အယူဝါဒတွေကိုကြည့်မယ်ဆိုရင်အဲ့ဒီအယူဝါဒပဲဆိုတော့ဒါအတိတ်ဆန်းကောင်းကိုရှင်းတော့ကြရရှိတယ်ဒီဘဝနဲ့ကိုကိုကပေါ်လာတာလည်းမဟုတ်ဘူးသူတို့တမန်တွေကြောင့်မလို့ဒီဟာပေါ်လာတာလည်းမဟုတ်ဘူးရှင်းတော့ကြရဒီယူဆမှာအမတန်ဟောင်းနေတဲ့အယူဆအတခုဖြစ်ဒီယူဆကိုကြော်နိုင်တာမရှိဘူးသက်သက်များမပွင့်မှုဖြင့်ဒီယူဆရဲ့ကိုယ့်ဘက်ကိုကြော်ပြီးတော့မသွားနိုင်ကြဘူးဘယ်သူမှဒီထဲမှာပဲရက်နေဘုန်းကြီးတို့1969ခုနှစ်ကဂျပန်ကိုရောက်သွားတော့အဲ့ဒီဂျပန်မှာကိုရာဆန်ဆိုတဲ့မြို့ရှိတယ်တောင်ပေါ်မြို့အဲ့ဒီဘုံမှာဘုန်းကြီးကျောင်းနေတယ်များမဟာယာနဘုန်းကြီးကျောင်းအဲ့ဒီတောင်ပေါ်မြို့မှာအကြီးမားဆုံးကဘာလို့ဆိုသင်္ချာကြီးပဲသင်္ချာကြီးထဲမှာလက်ပတ်ကြည့်တော့မကုန်နိုင်တော့ဘူးဂျပန်လူမျိုးတွေကအဲ့ဒီအသက်ရှင်နေတော့မှအရေးပါတယ်လို့သိသွားတဲ့နောက်မှလည်းပဲအတော်အရေးပါတယ်ဆိုတာသိသွားတဲ့လူတွေအတွက်အများကြီးလောက်ထားတယ်အဲ့ဒီတချို့ကမသေးခင်တည်းကပဲအဲ့ဒီထဲမှာနေရာဥထားတာတွေဆိုတာတောင်ရှိအဲ့ဒီပါဝင်ခြင်းမှာဘုန်းကြီးကျောင်းနေသိသွားတဲ့ပုဂ္ဂိုလ်တွေကိုရည်ကျူးပြီးတော့သူတို့ရုပ်ဖတ်တဲ့တရားတို့အတူတနာပြုတာတို့လုံးကြသူတို့ယုံကြည်ချက်အတိုင်းသူတို့ကတော့အဲ့ဒါ spirit လို့ခေါ်တာပေါ့သင်သွားတဲ့လူရဲ့ဝိညာဉ်တွေကဒီထဲမှာရှိနေတယ်လို့သူတို့ယူဆတယ်အဲ့ဒီဝိညာဉ်တွေကောင်းရကောင်းကြောင်းဘဝတစ်ခုကိုရောက်ရှိဖို့ရတဲ့ဆိုင်တဲ့မိသားစုကနေပြီးတော့အကူအညီပေးကြတယ်သူတို့ကောင်းကိုပူကြတယ်ဆုတောင်းပေးကြတယ်ဘုန်းကြီးတွေပြင့်ပြီးတော့ဆရာတရားများရွတ်ဖတ်စီတယ်လို့ပြောလို့ဒီလိုလုံးချက်အဲ့တော့ဂျပန်ဘုန်းကြီးကလည်းဒီကိစ္စကိုဘုန်းကြီးကမေးကြည့်တယ်ပေါ့လေ။ဘာဖြစ်လို့သိသွားတဲ့လူတွေကိုရည်စူးပြီးတော့အခုလိုရွတ်ဖတ်ရတာလဲလို့ဆိုတော့သူကပြောတယ်။သိသွားတဲ့လူရဲ့ဝိညာဉ်နေတဲ့ကောင်းတဲ့ဘဝတွေ့ဖို့ရတဲ့အဲ့ဒီဝိညာဉ်တွေဟာဘဝကောင်းတစ်ခုကိုနှမ်းချောင်းကိုရှာတွေ့ဖို့အတွက်သူကဒါရွတ်ပေးတာပါလို့အဲ့လိုပြောတယ်နော်။နှမ်းချောင်းတွေ့ဖို့ရ။လို့မဟုတ်ရင်လမ်းရှာမတွေ့နိုင်ဘဲနဲ့ဝိညာဉ်ဘဝမှာဒုက္ခရောက်နေတယ်လို့ပြောရယူဆတာပေါ့နော်။ဘုရားကောင်းမှုပြုပေးမယ်၊ယူဖတ်ပေးမယ်ဆိုရင်ဒီဝိညာဉ်လေးကကောင်းတဲ့ဘဝကိုဆောင်ရွက်တတ်သူရောက်သွားနိုင်တယ်။လို့မဟုတ်ဆိုလမ်းကြောက်နေတတ်တယ်ပေါ့။အဲ့ကြောင့်ဝိယူဖတ်ပေးတယ်လို့ဆိုတော့ဘုန်းကြီးလေးရဲ့အဲ့လိုရွတ်ဖတ်ပေးလိုက်လို့ဝိညာဉ်ကလည်းခုလောက်ကောင်းရာသူသူတီရောက်သွားတယ်လို့လမ်းတွေ့သွားတယ်ဆိုတာရောမှတ်တမ်းရှိလားလို့ဆိုတော့အဲ့လိုတော့မသိဘူးတဲ့သူတို့ပြည်ပြည်တို့ကယုံကြည်နေကြတာပဲဟုတ်ကဲ့လား
မှန်ပါဗျာ
အဲ့ဒါကိုရှင်းနေတာတက်တက်ယုံကြည်မှုလို့ပဲပြောမှာဘူးမှလက်တွေ့လည်းမရှိရွတ်ပေးလိုက်လို့သူရည်ရချက်ကမြတ်ဘုရားရဲ့ပြေးလိုက်တာနဲ့နန်းချောင်းအောင်ဆိုတဲ့ဒီရဲ့ရှိရင်ဒါဖြင့်နန်းချောင်းနဲ့နန်းကိုတွေ့သွားတာဘယ်နှခုရှိလဲလို့သိရမှာပေါ့ဒါဟာမှန်ပါဗျ
ာ
မတိဘဲနဲ့လုံလို့ရှိရင်တော့ဒါမဟုတ်သေးဘူးလို့ဒီလိုတွေ့ရမှာနော
်မှန်ပ
ါဗျာဟောသိတဲ့ဒီလမ်းရှိကိုရှိရမယ်ဒီလိုလုံမှနန်းချောင်းလဲဆိုတာဘာကြောင့်ဖြောင်းလဲဘယ်နှယောက်ဖြောင်းသွားတယ်ဆိုတာရှိကိုရှိရမယ်နော်ခွဲရလို့မရှိဘဲနဲ့အစင်လာရဒီလိုပြောလို့ရွတ်ဖတ်နေတယ်လို့ဆိုတာတကယ်တော့လေဒီဝိညာဉ်ရှိတယ်ဆိုတာဘုရားဗာသာရဲ့အတွေ့ခေါ်လည်းမဟုတ်ဘူးသစ္စာဘုရားဟောတာနည်းလေမဆိုင်ရသဘုရားဟောတဲ့ဝိညာဉ်ဆိုတာအတိတ်အတိတ်လေးကမြဲတဲ့အရာမဟုတ်ဘူးသူကဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်သာဝရမြဲနေတဲ့အရာမျိုးမဟုတ်ဘူးနောက်ခရစ်စတန်တွေမွတ်စလင်တွေလည်းရှိတယ်ဆိုလို့ရှိရင်ဒီဘဝကောင်းတာပဲလို့ဆိုတာပဲလို့ သိသွားပြီဆိုလို့ရှိရင်ဝိညာဉ်အနေနဲ့သာဝရဘုရားဆုံးဖြတ်ပေးမယ်လေးကိုစောင့်မြော်ရမယ်သာဝရဘုရားကလာပြီးတော့အမိန့်ချလိုက်မယ်နောက်ဆုံးနေ့ကျတော့ဘယ်နေ့ဆိုတာတို့လည်းသမာထလာမရှိဘူးနော်အဲ့ဒါသင်္ချိုင်းကစောင့်နေတဲ့သဘောပေါ့သင်္ချိုင်းကနေပြီးတော့အဲ့ဒီဝိညာဉ်တွေကစောင့်နေကြတယ်ဒါမှမဟုတ်သင်္ချိုင်းကိုကြာတနာနာလောက်ထားကြတယ်ဆိုတော့သင်္ချိုင်းကနေဒီဝိညာဉ်တွေကစောင့်နေသာဝရဘုရားကကောင်းဝင်ပုံလာရောက်ပြီးတော့သာဝရဘုရားကြီးကကြွလာပြီးတဲ့အခါကျတော့မင်းမကောင်းတာတွေလုပ်လို့သာဝရနေရဲသွားဆိုတော့အဲ့ဒီကသာဝရနေရဲသွားပြန်လာမရှိဘူးကောင်းတာတွေလုပ်ပြီးတဲ့ကြောင့်သာဝရကောင်းဝင်ပုံကြီးကိုလိုက်ခဲ့ဆိုပြီးတော့သာဝရဘုရားနဲ့အတူနေရတဲ့သာဝရကောင်းဝင်ပုံကြီးကိုလိုက်ခဲ့ဆိုလို့ရှိရင်ပြန်လာမရှိတော့ဘူးဒါကခရစ်စတန်တို့ရဲ့အယူဝါဒပေါ့နော်ဘုဇလင်နေရာလဲထို့တူပဲသူတို့မှဂျန်နတ်ဆိုတာရှိတယ်အဲ့ဒီဇနတ်ဆိုကောင်းတာလုပ်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီဇနတ်ကိုသူတို့ရဲ့အန္တရာယ်ရှင်မြတ်နဲ့ညှိရနေရမယ်လို့ဒါမျိုးစနေလေးအလို့ဆိုတာမျိုးကြားရအဲ့တော့ဒီဝါဒတွေကတခြားကြည့်မယ်ဆိုလို့ရှင်လူရဲ့ခန္ဓာကိုယ်ထဲမှာသာဝရမြဲနေတဲ့အရာဘဝတစ်ခုကနေဘဝတစ်ခုကြောင်းတဲ့အရာရှိတယ်လို့အယူဆပြရတယ်အဲ့တော့သူတို့အနေနဲ့ရှင်းပြလို့တော့လွယ်တယ်ဒီကောင်းတာလုပ်လို့ရှိရင်သာဝရကောင်းမြတ်ဘုံကြီးမှာနေရမယ်မကောင်းတာလုပ်လို့ရှိရင်သာဝရငရဲသွားရမယ်လို့ဆိုတော့လူတွေကနားလည်ဖို့လိုရတယ်ပေါ့နားလည်ဖို့လိုရတယ်အဲဘုရားဗလာတရားတော်ကြကြတော့ခုနကသူ့ရဲ့ခန္ဓာကိုယ်ထဲမှာသာဝရခံရတဲ့အရာဆိုတာမရှိဘူးရုပ်နဲ့နာနဲ့ဒီနှမျိုးပဲရှိတယ်ကျိုးဆိုတာကြီးကမမြဲဘူးဆိုတာဒီဘဝမှာပဲထင်ရှားတယ်လေသူရဲ့ခန္ဓာကိုယ်ကတစ်ချိန်ချင်းခရီးဘဝတွေကနေကြီးလာပြီးတော့နောက်ဆုံးမှအသက်ရည်ရွယ်ချီဦးမင်းရင်ရောတဲ့အချိန်လေးမျိုးရောက်နောက်ဆုံးကြတော့ဒီရုပ်ခန္ဓာကိုယ်ကြီးကပြုံနံတင်းကြိုလာရတာဆိုတော့ဒီရုပ်ကြီးကိုရှိမယ်ဆိုရင်မမြဲဘူးဆိုတာသိတာဒါဖြင့်သူရုပ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အသိစိတ်လေးတွေကရောမြဲသလားလို့ဆိုအသိစိတ်မမြဲဘူးဆိုတာတော်တော်ထင်ရှားတာပဲသိသိချာချာဟုတ်စဉ်းစားပြီးတော့ကြည့်ရင်ကိုယ်စိတ်တွေဟာတသမာထဲနေတာမှမဟုတ်ပဲဒီတွေးပေါ်လိုက်ကြောက်သွားလိုက်ဟိုတွေးပေါ်လာလိုက်ကြောက်သွားလိုက်ဟိုတွေးပေါ်လာလိုက်ကြောက်သွားလိုက်တော့ယုတ်ကြီးကကြောင်းတာတိတ်မမြန်ဘူးစိတ်ကြောင်းတာကိုမြန်ယုတ်ကလေ10နှစ်15နှစ်မဲဒီယုတ်ဖယ်နဲ့ပြောကြတာပဲနော်ဘုံမသွားသေးဘူးဒီယုတ်ကြီးဒီယုတ်ဖယ်ကျန်တဲ့ဒုရီယာပြောကြတယ်မှတ်မိနေကြစိတ်ကြတော့အဲ့လိုရတာ
ရပါ
ဘူး။ဒါအောင်သိဉာဏ်နဲ့စိတ်ကပြန်ကြောင်းတယ်ဆိုတာဒီပြတ်သွားပြီးတော့မှအစ်တစ်ခုဖြစ်တာကိုပြောတာနော
်ပြန်ပါဗျာ
ဒါလေးတစ်ခုတည်းကဘိုးလိုဖြစ်လိုက်ဒီလိုဖြစ်လိုက်မဟုတ်ဘူးဖြစ်လာလိုက်သူ့တတန်းလိုက်ကြောက်သွားတာဖြစ်ကြောက်သွားပြီးနောက်တစ်ခုပေါ်လာလိုက်နောက်အကြောင်းတစ်ခုကြောင့်နောက်တစ်ခုပေါ်လာလိုက်စိတ်လေးကအလွန်လင်းညာနဲ့နှုံးနဲ့ဖြစ်ပြီးတော့ပြတ်တယ်အဲ့ဒီပြက်နေတဲ့စိတ်ဝိညာဉ်လေးကိုမြဲပါတယ်ဘဝတန်လျာဒီဘဝတွေဟိုဘဝကိုသွားတယ်လို့ဒီလိုယူဆနိုင်ကြအကြောင်းပါတခုမှမရှိသေချာတွေးကြည့်လိုက်လို့ရှိရင်စိတ်ဆင်ကအလုံးလင်းညာနဲ့နှုံတာနဲ့ဖြစ်ပြီးတော့ပြက်နေတာဆိုတာဒီဆင်ញစဉ်းစားကြည့်လိုက်လို့ဆိုရင်သိနိုင်တဲ့အနေအထားရှိအခုလိုဆိုတော့ကြည့်ရင်စိတ်ဆိုးနေတဲ့အခါဖြစ်တဲ့စိတ်လူတွေလောဘဖြစ်နေတဲ့အခါစိတ်ကြော်ရွှင်းနေတဲ့အခါဖြစ်တဲ့စိတ်ကြီးတူလား
တ
ူပါဘူးဗျာတူဆိုစိတ်ထင်ရှားတယ်စိတ်ဆိုးနေတဲ့စိတ်ကလည်းခဏတည်းမြုပ်ပဲစိတ်ဆိုးပြီးကြောကြစိတ်ကြည်သွားတဲ့အခါဘယ်ရောက်တော့မှမသိတော့နော
်ပါပါဗျာ
ကြော်စိတ်ဆိုးနေတဲ့စိတ်ကြီးကတင်ပြီးတော့ဟိုဘဝကိုသွားလို့ဘယ်လိုလုပ်ရမှာလဲစိတ်ဆိုးတာလည်းခဏပဲလေကြော်တယ်ဆိုတဲ့စိတ်လေးလည်းကြည်ခဏပဲဆိုတော့ဒါလေးတွေကမမြဲဘူးဆိုတာထင်ရှားနေတာလေဖြစ်ပြီးတဲ့သူပြက်သွားတာပြက်သွားတဲ့သဘာဝတရားလေးတွေကနောင်ဘဝကိုရောက်သွားတယ်ဆိုတာပြောကြဘာမှမရှိဘူးဒုက္ခနာကိုရရတဲ့နောင်ဘဝရောက်သွားဘာလို့မရောက်တော့လဲဒီမြုပ်ပြလိုက်တာမိတဲ့ကြိုးပြလိုက်တာမြုပ်ပြလိုက်တာနောင်ဘဝမရောက်ဘူးဆိုတာသင်္ချာစိတ်ကလည်းအခုဖြစ်အခုဖြစ်ဖြစ်နေတဲ့စိတ်တွေဆိုတော့အသေးအသေးတွေလာနေတာဆိုတော့နောင်ဘဝရောက်ဖို့ဆိုတာမရှိနိုင်ဘူးနော်အဲ့တော့ဘုရားဗလာတရားတော်အရာယုတ်တရားနဲ့နတ်တရားသာဝရမတည်မြဲတဲ့ယုတ်တရားနဲ့နန္တရားဒီနှမျိုးပဲရှိတယ်။ဆံရဆံရအကြောင်းတွေကြောင့်ဖြစ်ပြီးပြက်နေတာပဲရှိတယ်။ ငါတို့ပြောကြရလဲတခုမှမရှိဘူးရဲနေတဲ့ညာလို့တခုမှပြောကြရမရှိဘူးတဏှာလေးတာဘူးဘလဲတာတော့အဲ့ကြတော့ခုတို့အဘုဒ္ဓတွေကဘူးဘလုပ်ပြီးဘူးဘခန်းနေတာတော့ဆိုတာစဉ်းစားကြရပေါ်လာတယ်နော်ရှင်တော်ဘုရားလက်ထက်ကလည်းသစ္စာဘုရားတရားဟောနေတဲ့အချိန်မှာယဟန်တော်တွေကစဉ်းစားတယ်ယဟန်တပါတရားတော်နဲ့ပတ်သက်ပြီးတော့ရှင်းရှင်းနားမလည်တော့သူကစဉ်းစားအတ္တဆိုတဲ့ထာဝရမြဲတဲ့အရာမရှိပဲနဲ့ဘဒုရောကုသိုလ်အကုသိုလ်လုပ်ပြီးတော့ဘဒုရောခံပါတော့ပေါ့သူစဉ်းစားတာကတော့သူကဒီလိုစဉ်းစားတယ်နော်သစ္စာဘုရားဟောထားတယ်မဟုတ်လားမကောင်းတာလုပ်ရင်မကောင်းတဲ့အကျိုးခံရတယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးခံရတယ်ဆိုတော့ဒါဖြင့်ကောင်းတာလုပ်တာမကောင်းတာလုပ်တာကဘယ်သူလဲခံရတာကဘယ်သူလဲဟောစဉ်းစားကြည့်လိုက်ဘုရားရဲ့တရားတော်ကအဖြေကကမ္မတ္တကာရကောဏ္ဍတိကောင်းတာဆိုတာစံလို့လုပ်တဲ့လူဆိုရှိဘူးလေမရှိဘူးပုဂ္ဂိုလ်နေနဲ့ရှိဘူးဝိပါကတ္တသဝေရဘောအကျိုးတရားကိုခံစားတာစံစားတာလည်းမရှိဘူး။ဒါဖြင့်ဘာကိုကံကိုလုပ်တာလို့ပြောလို့ဆိုရင်အကြောင်းတရားတွေဖြစ်ပေါ်နေတာကိုပဲကံလုပ်တယ်လို့သူတွေကပြောနေကြတာ။ဆိုင်ရဆိုင်ရအကြောင်းတရားတွေပေါ်နေတာ။ခံစားရစံစားရဆိုတာဘာပြောတာလို့ဆိုတော့အကျိုးတရားတွေပေါ်နေတာကိုပြောတာ။ဒီလိုမြင်မှဆိုတော့ဘုရားဗန္ဒတရားတော်ရဲ့အမြင်မှန်တယ်နော်။အကြောင်းပေါ်တာနဲ့အကျိုးပေါ်တာခံစားရတဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူးပြုလုပ်တဲ့ပုဂ္ဂိုလ်တ attva ဆိုလည်းမရှိဘူးပြုလုပ်တယ်ဆိုတာအကြောင်းတရားပေါ်တာကိုပြောတာခံစားတယ်ဆိုတာအကျိုးတရားကိုဖြစ်ပေါ်လာတာကိုပြောအကြောင်းတရားနေနဲ့ပေါ်လိုက်အကျိုးတရားနေနဲ့ပေါ်လိုက်ဒီယုံနာဓမ္မဖြစ်စဉ်သဘာဝကြီးပဲနှစ်ခုပေါင်းစပ်လိုက်တဲ့အခါတ attva အစဉ်တန်တန်ဝင်လာတယ်ပေါ့ဘာနဲ့ဥပမာပြောလို့ဆိုရင် robot လို့ဆိုစိတ်ယုံကြည်နေတဲ့သူသူကတော့ခုဒီနေ့လူတိုင်းသိနေကြတဲ့ကားဆိုတော့ခင်းသွားတဲ့ကားကားနဲ့သွားတယ်ကားဆိုတာကြည့်စက္ကရိယာတွေအားလုံးနဲ့ပေါင်းပြီးမောင်းတတ်တဲ့ driver နဲ့ပေါင်းလိုက်တဲ့အခါကျတော့ကိုသွားနေတဲ့စီသွားလို့မရဘူ
းရပါဘူ
းသွားလို့ရရင်လည်းမကဘူးရှေ့ကပိတ်ဆို့နေရင်သူကနှံ့ပြောလို့ရသေးတယ်ဟုတ်ကဲ့လား
ဟုတ်ပါပ
ါဟွန်ကြည့်တယ်ဆိုတာရှေ့ကပိတ်နေရင်သူကအတန်သေးသေးတယ်နော
်ပါပါဗျာ
အဲ့တော့ဒါဖြင့်ဒီကဲဒါကဘယ်လိုလုပ်နေတာတော့လို့မေးကြည့်လိုက်လို့ရှိရင်စက္ကရိယာတွေပေါင်းဆက်ထားလို့ဒါဖြစ်တယ်။ဘယ်ဝမှာလုံးတာလဲမဟုတ်ဘူး။ဒါကွာကအကုန်လုံးတာလားဆိုတော့ဒါကွာမလုံးတာဘောင်းရုံလေးပဲသူပေါင်းတာသူသူ့လုပ်ငန်းကတစ်ခုတည်းပဲ။ဒါကွာဆိုတာဘယ်လိုကားလမ်းပေါ်မှာသူမပြေးနိုင်ဘူး။အင်ဂျင်လုံးတောင်ဝတရားမဆောင်ရနိုင်ဘူး။ဓာတ်ဆီလိုလည်းသူကကြီးလောင်မလုံးနိုင်ဘူး။သူလုံးနိုင်တာမောင်းတာတစ်ခုတည်းပဲဟုတ်ကဲ့
ဟုတ်ပါဗျာ
ဓာတ်ဆီရဲ့အလုပ်ကို driver မလုပ်ဘူး engine ရဲ့အလုပ်ကိုလည်း driver မလုပ်ဘူး engine က engine အလုပ်လုပ်တယ်ဓာတ်ဆီကဓာတ်ဆီလုပ်တယ်ဘေးကဘေးလုပ်တယ်အားလုံးပေါင်းစပ်လိုက်တဲ့အခါကျတော့ဒီအကျိုးတရားဖြစ်သွားတာပေါ့ဟုတ်ပါဗျာအဲ့ဒါကိုစဉ်းစားစဉ်းစားကြည့်လိုက်လို့ရှိရင်လူရဲ့ခန္ဓာကိုယ်ဟာအဲ့တိုင်းပဲအားလုံးပေါင်းစပ်လိုက်လို့ဟုတ်လားပျော်တယ်ဆင်းရဲတယ်ချမ်းသာတယ်အမျိုးမျိုးပေါ့လေပြောတယ်ဆိုတယ်စသဖြင့်ဒီလိုလှုပ်ရှားမှုတွေကအမျိုးစုံဖြစ်တာအဲ့တော့စိတ်ယုံကြည်တဲ့အနာဂတ်တူတာပဲစိတ်ယုံကြည်တဲ့အနာဂတ်တူတယ်တကယ်တော့လေတစားစီဖြတ်ကြည့်လိုက်မယ်ဆိုရင်ဘာမှရှာမတွေ့တော့စိတ်ယုံကြည်တဲ့မှာဘယ်သူကစကားပြောနေတာတော့တစားစီဖြတ်ကြည့်လိုက်ရှိပါအောင်မလ
ားရှိပါပါဗျာ
ရှိတော့မော်ဒီကားနဲ့ဒီဆက်အစိတ်ပိုင်းတွေသာဒီသာဒီချုပ်ပြီးပုံထားလိုက်တယ်ဆိုရင်ခုနကလိုသွားလာနိုင်မှုဆိုတဲ့သွားအားတစ်ခုမရနိုင်အောင်သွားအင်လည်းမရှိဘူးသွားအားလည်းမရှိတော့နော်လူလည်းယုံနေတာဒီလိုသာဒီဆိုလို့ရှိရင်ဘာမှမဖြစ်တော့အောက်ဆက်နေတဲ့အချိန်မှာသူကလှုပ်ရှားမှုအသင်တရံနေဓာတ်ရီပေါ်နေပေါ်နေတဲ့အခါကျတော့လူတွေမှာဘာအတွေးဝင်လာလို့ဆိုလို့ရှိရင်ဒီထဲမှာဥဆောင်လှူရှားနေတဲ့ဒီသာဝရမြဲနေတဲ့အရာတစ်ခုရှိတယ်သူကနေပြီးတော့ဆောင်နေနေတယ်လို့စိတ်ထဲမှာဒီလိုမြင်လာကြတဲ့လူတွေမှာအဲ့လိုမြင်လာတဲ့အမြင်ကိုအကြောင်းပြုပြီးတော့သံဃာလဲတာလဲသူပဲကောင်းတာဆိုးတာလောက်တာလဲသူပဲခံစားတာလဲသူပဲလို့ဒီလိုမြင်လာကြ တကယ်တော့ဘုရားတရားတော်အရာဒီလိုမဟုတ်ဘူးဆရာမမြတ်စွာဘုရားကသုံးရလို့ခေါ်တာနော်သုံးရဆိုတာငါလို့ပြောပြရတယ်တခုမှမရှိငါလို့ပြောပြရတယ်တခုမှမရှိသစ်ပင်ကြီးတွေကိုကြည့်လိုက်သစ်ပင်ကြီးတွေကြည့်လိုက်လို့ရှိရင်သူသစ်ပင်ဟာမျိုးစစ်လေးရနေပြီးတော့မြင်းနဲ့ရင်နဲ့ပေါင်းဆက်ပြီးတော့သစ်ပင်ဖြစ်တာဖြစ်လာပြီးတဲ့အခါကျတော့ပြမကအပူတွေတို့ဇာတိဥရုတို့အနေထားကြည့်ပြီးတော့သူကပွင့်တဲ့အခါပွင့်တယ်ပြီးတဲ့အခါပြီးဘယ်သူမှမင်းပြီးချိန်တန်ပြီးပြီးတော့လို့ပြောတာလည်းမရှိဘူးပွင့်ချိန်တန်ပြီးပွင့်တော့လို့လည်းမပြောဘူးဆရာဆရာအကြောင်းတရားတွေအကြောင်းမလို့တာဖြစ်လာဆရာဆရာအကြောင်းတရားတွေအကြောင်းမလို့ပေါ်လာအပွင့်ပေါ်လာလိုက်အသီးပေါ်လာလိုက်အချိန်ကြာတော့ဒီအသီးလေးတွေကကျေပြတ်သွားပြန်လိုက်ဒီလိုလဲပတ်ပြီးတော့နေတာဆရာဆရာအကြောင်းတရားတွေပေါ်မှာပူတည်ပြီးတော့ဖြစ်အဲ့ဒီသစ်ပင်ထဲမှာငါလို့ပြောစရာရှိသလားဆိုမရှိဘူးသူဆရာဆရာအကြောင်းတရားတွေအကြောင်းဖြစ်ငါဟာလို့သတ်မှတ်စရာလည်းတခုမှမရှိဘူးလူရဲ့ခန္ဓာကိုယ်မှာလည်းထို့သူပဲဒုတိယတွေကဆံရအကြောင်းတရား၄မျိုးရှိတယ်ကံစိတ်ဥတ္တအာဟာရဆိုအကြောင်းတရား၄မျိုးထို့အကြောင်းတရား၄မျိုးပေါ်မှာမူတည်ပြီးတော့လူရဲ့ခန္ဓာကိုယ်ကယုတ်တရားကြီးတွေဖြစ်ပြီးတော့ရှင်းတန်ဖြစ်ပြက်ပြီးတော့ဒီလိုနေတာဆံရဆံရအကြောင်းတရားတွေမရှိဘူးဆိုတာတွေဖြစ်မှာမဟုတ်ဘူးအဲ့ယုတ်တွေထဲမှာငါလို့ပြောစရာလည်းတခုမှမရှိဘူးဘာဖြစ်လို့လဲဆိုတော့အကောင်လုံးငါတို့ထောက်ပြလိုက်တဲ့အချိန်မှာသူကရွေ့သွားပြီးရှိတော့ဘူး။သာဝရကြည့်နေနေတာတခုမှမဟုတ်ဘူး။တခုပြီးတော့တခုဖြစ်တယ်၊တခုပြီးတော့တခုဖြစ်နေတယ်။ကြောင်းလွှဲနေတဲ့အရာကြီးဆိုတော့ငါတို့ပြောတဲ့အတိုင်းမှမရှိဘူး။အဲ့ဆိုတာဒီကဉာဏ်နဲ့အကြောင်းတရားတွေကြောင့်ဒီကဉာဏ်နဲ့နှောင်းနဲ့ဖြစ်ဖြစ်ပြီးတော့နေတာဆိုပိုးပြီးတော့ငါတို့ပြောစရာမရှိတော့ငါဟာလို့လည်းပြောစရာမရှိဘူး။သောငါဟာလို့သတ်မှတ်လိုက်တဲ့တကယ်လည်းသူကပြောင်းသွားပြီးရှိတော့ပြတ်သွားပြီငါဟာလို့သတ်မှတ်လိုက်တဲ့ဟာကသူကပြတ်သွားသတ်မှတ်တဲ့အချိန်ပိုင်းလေးတွေမှာအကုန်ပြတ်စီးသွားတယ်ဆိုတော့ဟောအဲ့လိုဆိုလို့ရှိရင်သံဃာဘသူကလဲနေတာလို့မေးချင်ရှိတယ်ဒါကြောင့်လို့ဖခင်နဲ့တက်ကမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာယန္တဝါဒီအတ္တဆိုတဲ့မြဲတဲ့အရာမှပြွဲနေဒီကုသိုလ်ကံအကုသိုလ်ကံတွေကိုဘယ်သူကခံပြီးဘယ်သူကစမ်းနေတာတော့လို့ဒီအတွင်းဝင်လာအဲ့လိုအတွင်းဝင်လာတဲ့အခါကျတော့မြတ်စွာဘုရားကဝိညာဏံပရိစ္ဆသောပန္နံဘယ်ရာဝိသုအကြောင်းပေါ်မှာမိပြီးပြီးတော့ဖြစ်နေတာအတ္တလိုမြဲတယ်လို့ယူဆတဲ့အတခုမှမရှိဘူးဆိုပြီးမြတ်စွာဘုရားကထပ်ပြီးတော့ရှင်းပြီးတော့ဟောတယ်အဲ့တော့တဏှာလည်းနေဆိုတာဘာလို့လို့ဆိုရင်အကြောင်းတရားတွေရဖြစ်ပေါ်လာမှုကြောင့်အကျိုးတရားပေါ်ပေါက်တာသံတရားနေတယ်လို့ပြောတာဆိုတော့မျိုးစိတ်လေးတစ်ခုကမြင်နေရတဲ့တွေ့ပေါင်းမှာပဲမဟုတ်လား
ပေါင်းမှာပါဗျာအ
ဲ့တော့ဒီတော့ပေါက်ခိုင်းတာမဟုတ်ဘူးမျိုးစိတ်လေးဟာမြင်နေရတဲ့အတွက်အကြောင်းတရားကြောင့်ပေါက်တာအချိန်တန်လို့ရှိရင်သူဆရာဆရာရတဲ့ဥရုလေးရောက်ပြီးရောမယ်ဖွဲ့အောင်မယ်ပြီးရောမယ်ဒီလိုလာမယ်ဆရာအကြောင်းတရားကြောင့်ဖြစ်တာအကြိမ်ကြီးအကြောင်းတရားတွေမရှိဘူးဆိုရင်ဒါတွေကဖြစ်မှာမဟုတ်
ဘူး။ပါပါဘုရား
။ဘုဒ္ဓဘုရဲ့လူ့ဘဝမှာလည်းပဲဒီဆရာဆရာကံအကြောင်းတရားတွေကစိတ်အစဉ်ထဲမှာပကြခဏဖြစ်တယ်ဖြစ်လာတဲ့အကြောင်းတရားတွေဟာဒါအင်္ဂါကြီးစွမ်းအားတွေစွမ်းအင်တွေအနေနဲ့ဖြစ်လာတယ်။အဲ့ဒီစွမ်းအင်တွေဟာတခြားအကြောင်းတရားတွေနဲ့ပေါင်းလိုက်တဲ့အခါစွမ်းအားအဖြစ်ရောက်သွားတယ်။ဆိုတော့မျိုးစိတ်လေးဟာသူထဲမှာသစ်ပင်ပေါက်နေတဲ့ဆွမ်းအင်လေးရှိတယ်။အဲဒီဆွမ်းအင်လေးကမြေနဲ့ရေနဲ့ပေါင်းစပ်လိုက်တဲ့အခါသစ်ပင်ဖြစ်ပေါ်လာမှုဆိုရယ်ဆွမ်းအားတစ်ခုရ။အဲ့လိုပဲသူရဲ့စိတ်အစဉ်မှာလည်းပဲထို့သူပဲ။ဆွမ်းအင်လေးတွေကဆံရဆံရအကြောင်းကြောင့်စုမိသွားတဲ့ဆွမ်းအင်လေးတွေဟာအကြောင်းတရားတွေပေါက်လိုက်တဲ့အခါကျတော့ဆွမ်းအားဖြစ်ရောက်လာ။သတ္တဝါလိုလိုဘာလိုလိုယောက်ျားလိုလိုမိန်းမလိုလိုဘူးလိုနတ်လိုပေါက်လို့ပုံစံအမျိုးမျိုးတွေဖြစ်လာအဲ့တော့သဘောတရားကတော့သုဒ္ဓဓမ္မဘဝတန်တိတကယ်ဓမ္မသက်သက်သဘာဝတရားသက်သက်ဆိုရုပ်ဆိုတဲ့သဘာဝတရားသက်သက်နာမ်ဆိုတဲ့သဘာဝတရားသက်သက်တတဝါလို့ခေါ်ကြအကြောင်းရှိပဲနဲ့သူ့အကြောင်းနဲ့သူဖြစ်နေတာလို့ ရသော်ဗျာဒီလိုမြင်ရမယ်လို့ခေါ်ထားတယ်เนาะကမ္မတ္တကာရကောလက်ထိဝိပါကတ္တသဝေရကောသုဒ္ဓဓမ္မာပဝတ္တံတိဧဝေတံသမ္မတ္တတံကမ္မတ္တကုသကံအကုသကံဆိုတာကိုကာရကောပြုလုပ်တဲ့သတ္တဝါဆိုတာလည်းမရှိဘူးလက်ထိမရှိဘူးဝိပါကတ္တသဝေရကောအကျိုးတရားကိုခံစားတဲ့ပုဂ္ဂိုလ်သတ္တဝါဆိုတာလည်းလက်ထိမရှိဘူးသုဒ္ဓဓမ္မာပောတံတိအကြောင်းတရားအကျိုးတရားသတ်နာအကြောင်းတရားတွေပေါ်လာလိုက်အကျိုးတရားတွေဖြစ်လာလိုက်အကြောင်းတရားပေါ်လာလို့အကျိုးတရားတွေဖြစ်လိုက်သုဒ္ဓဓမ္မအကြောင်းတရားအကျိုးတရားဓမ္မတက်တက်ဒီလာတဲ့ပုံစံတွေဖြစ်လာတယ်ဧဝံတသမ္မတတနဒီလိုအမြင်ဟာမှန်ကန်တဲ့အမြင်လို့ပြောတယ်တဏှာဟောကလွတ်ဖို့ဆိုဒီအမြင်မျိုးမရှိရင်တဏှာဟောကမလွတ်နိုင်ဘူးဒါဆိုသတ္တဝါလို့ယူဆထားလို့ရှိရင်တဏှာဟောကလွတ်ဖို့အကြောင်းမရှိတော့မကလည်းအမြင်တစ်ခုမရနိုင်ဘူး။ဒါတော့အကြောင်းတရားတွေဟာတစ်ခုနဲ့တစ်ခုပေါင်းဆက်ပြီးတော့အကြောင်းကအကျိုးထုတ်။ဒီမှာတော့တစ်ပင်ပေါက်လာဖို့အတွက်ဒီဘက်မှာအဲ့ဒီမှာအမိန်ပေးစီခိုင်းနေတဲ့အရာမရှိဘူးလေ။မျိုးစိတ်လေးတွေမှာသူကအပင်ပေါက်နိုင်တဲ့စွမ်းအားလေးတွေရှိတယ်။စွမ်းအင်လေးတွေရှိတယ်။အကြီးသေးလေးတွေရှိတယ်။အဲ့ဒါလေးကညီနဲ့ညီနဲ့တွေ့လိုက်တဲ့အခါကျတော့အပင်ပေါက်လာတယ်။အကယ်၍ညီနဲ့ညီနဲ့မတွေ့ဘူးဆိုသူအပင်မပေါက်နဲ့။အဲ့တော့ကြည့်လိုက်တော့ရုပ်စိတ်လေးထဲမှာရှိတဲ့စွမ်းအင်ရဲ့ညီရီညီရီရဲ့စွမ်းအင်ရဲ့အဲ့ဒီအကြောင်းတရားတွေပေါင်းစားလိုက်တဲ့အခါစစ်ပင်ဆိုတာကြီးဖြစ်လာတာပဲ။အဲ့ဒီထဲမှာဖြစ်လာတဲ့စစ်ပင်ထဲမှာခိုင်မြဲတာရှိရလားလို့မရှိဘူး။သူကအလုံးအကြောင်းပေါ်မှာမိတီပြီးတော့နေတာသူ့ရေကအများတန်းထောက်ပတ်နေရမယ်လေတို့နေရောလည်းအများတန်းထောက်ပတ်နေရမယ်ခုပြပြောအောက်ဆင်ဂျင်တို့ဘာလို့ပေါ့နော
်အမှန်ပါဗျာ
အကယ်၍အဲ့ဒါကြီးပြတ်သွားပြီဆိုရင်ဒီသစ်ပင်ရှင်းတန်နိုင်ပါ့မလားရှင
်းပါ
ဗျာရှင်းချင်းလည်းချောက်သွားမှာလေဟုတ်ကဲ့
အမှန်ပါ
နေရောင်မရှိလည်းပဲရှင်းတန်နိုင်မှာမဟုတ်ဘူးဟိုဆန်းဆန်းအကြောင်းတွေကထောက်ပတ်ထားတယ်ဆိုတာအလုံးရှင်းချာဒါကြောင့်မလို့သစ်ပင်ဆိုပြီးတော့ဘုရားမှာဒီလိုဖြစ်တယ်လို့လူရဲ့ခန္ဓာကိုယ်ကြီးရတယ်ဒီတိုင်းပဲရုပ်နဲ့နာနဲ့ပေါင်းစပ်ပြီးတော့ဟောအကြောင်းအဖြစ်ဖန်တီးလိုက်တယ်ထိုအကြောင်းတွေပေါင်းစုမိသွားတဲ့အခါအကျိုးတွေပေါ်နေတယ်အကြောင်းအကျိုးမရက်တန်နေတဲ့မြတ်အကြောင်းအကျိုးဆက်ပြီးတော့ဖြစ်နေမှာပဲလို့ပြောဆိုတာနော်အဲ့တော့သံဃာရဲမှာဘသူကလည်လို့ဘသူကခန္ဓာဘသူကနေပြီးတော့ခံစားဆန်းစားတာလို့ဆိုဘသူမှမရှိဘူးသစ်ပင်ကြီးထဲမှာလည်းဘယ်သူကပွင့်တာတော့ဘယ်သူကသေးတာတော့လို့မေးလို့ရှင်ဘယ်သူမှမရှိဘူးဟုတ်တယ်မဟု
တ်
လားသစ်ပင်ကြီးကဘယ်သူကပွင့်တာတော့လို့ပြောလို့လည်းမရဘူးသူကသေးတာလို့လည်းပြောလို့မရဘူးအကြောင်းအကျိုးတွေပေါင်းဆက်သွားတဲ့အခါဖြစ်လာတဲ့သဘောမျှလားရှိတယ်ထို့တူပဲလူ့ဘဝမှာလည်းဘယ်သူကခံစားပြီဘယ်သူကလုံလို့ဘယ်သူကခံစားရတယ်ဆိုတာမျိုးမရှိဘူးတဲ့ဘာဖြစ်လို့လဲဆိုတော့လူစိတ်ပဲကြည့်လေဒီဖြစ်အကြောင်းအနေနဲ့ဖြစ်ပေါ်လာတဲ့စိတ်ကလေးရဲ့အချိန်ကတစ်ခုအကျိုးအနေနဲ့ခံစားရတဲ့အပိုင်းကတစ်ခုဆိုတော့ဟောတခြားလိရှင်းတခြားလိရှင်းအစဉ်ဆက်နေတဲ့တာရှိနေတာ process လို့ခေါ်တဲ့ဖြစ်စဉ်တစ်ခုအနေနဲ့ကဒီဒီမှာသက်ဆိုင်တယ်လို့ပြောနေကြတာเนาะအဲလူတွေမှာသက်ဆိုင်မှုကဘာလို့ဆိုရင်တရံဆိုတာလေးရှိတယ်ပေါ့ process ဆိုတာရှိတယ်ကိုယ့်ရဲ့တဏ္ဍာဆိုတာလေးရှိ line လေးတော့ရှိတာပေါ့ line ရှိတယ်ဆိုတာခုနကဒီဘဝမှာလူတယောက်ဟာကုသိုလ်လုပ်တယ်အကုသိုလ်လုပ်တယ်ဓာတုရဲ့ဒီ area လေးတစ်ခုပေါ့အဲ့ဒီ area လေးတစ်ခုဟာဒီပုဂ္ဂိုလ်တယောက်ရဲ့ဘဝတစ်ခုလို့ဒီလိုသတ်မှတ်ပြီးတော့ပြောကြတာဒီလူတယောက်နဲ့ဆက်ဆိုင်တဲ့ယုံနဲ့တရားတွေဒီအစင်ဟာရတန်တရာထဲမှာဒီလူတယောက်နဲ့သက်ဆိုင်တဲ့တန်တရာလည်းမှုနောက်ဘဝဖြစ်မှုဓာမျိုးတွေလည်းဖြစ်လာတာ။သူများနဲ့မဆိုင်ဘူးသူကသူ့ဧရိယာလည်းနေထဲမှာဖြစ်နေတာသူ့ဧရိယာလည်းနေထဲမှာသွားတယ်။သူကတော့ဒီသစ်ပင်တစ်ပင်မှာဒီသစ်ပင်လေးတစ်ပင်ပေါက်လာရင်ဒီသစ်ပင်ရဲ့ထဲမှာဖြစ်လာတဲ့အတိတွေအခွင့်တွေအခွန်တွေအခောက်တွေအရက်တွေဟုတ်လားအမြင့်အသားတွေကအကုန်ဒီသစ်ပင်နဲ့ပဲဆိုင်ဒီသစ်ပင်ကပြီးတယ် ဟောဒီသစ္စာကပြီးတော့တခါအဲ့ဒီအတိကလည်းဟိုရေနဲ့ရေနဲ့တွေ့ရတာထပ်ပေါက်ပြန်တယ်အဲ့ဒီလိုသစ်ပင်တစ်ပင်ကဆွဆွနဲ့ပြတ်ချောင်းကျိုးဖြစ်နေတယ်လို့ပဲလူရဲ့ခန္ဓာကိုယ်ဟာလည်းပဲနန္တရားဆိုင်ရာအကြောင်းတရားတွေအကျိုးတရားတွေမှာဆွဆွနဲ့ပြတ်ဖြစ်နေတာအကြောင်းတရားတွေရှိနေတယ်ကအကျိုးတရားတွေဆက်ပေါ်နေဥမာပဲလို့ဒီလိုယူဆတာကဘုရားဘာသာရဲ့အယူဆလို့အကြောင်းတရားလိုပဲလက်ခံတယ်အကျိုးတရားလိုပဲလက်ခံတယ်ဒီအကြောင်းတရားကိုပုဂ္ဂိုလ်သတ္တဝါလိုလည်းမသတ်မှတ်ဘူးအကျိုးတရားကိုလည်းပုဂ္ဂိုလ်သတ္တဝါလိုမသတ်မှတ်ဘူးဘာဖြစ်လို့မသတ်မှတ်တာလို့ဆိုသတ်မှတ်လို့မရလို့မသတ်မှတ်တာတကယ်တဘာဝကဖြစ်ပြီးတော့ပြတ်သွားတဲ့တဘာဝများတာရှိတာနော်ဒီတည်းကြောင့်လို့ရသော်မြတ်တရားတော်ရအကြောင်းပေါ်တာကိုပဲကောင်းမှုမကောင်းမှုလုပ်တယ်လို့ပြောတယ်အကျိုးပေါ်တာကိုပဲခံစားရတယ်ဆန်းစားရတယ်လို့ပြောတယ်တကယ်ကတော့ဟုတ်လားခံစားလုပ်တဲ့လူဆိုတာလည်းမရှိဘူးခံစားတဲ့လူဆိုတာလည်းမရှိဘူးသို့တော့စိတ်ယုတ်ကြီးကိုရှိပြီးတော့ထိုစိတ်ယုတ်ကြီးဟာသုံးရှားသွားလာမှုတွေကိုကြည့်ပြီးတော့ပုဂ္ဂိုလ်တ attva တူအနေနဲ့ဖြင်းပြီးတော့လူတွေကအထင်မှားအမြင်မှားဖြစ်နေတာများတာဖြစ်တယ်။နာမည်လေးတွေပေးထားတဲ့အခါထိုနာမည်အသီးသီးလေးနဲ့အစွဲလမ်းလေးတွေဝင်လာကြတယ်။ဒါကိုဆုံးတော့တယ်နော်။အေးဒါကြောင့်ဘုရားဘာသာတရားတော်အရာဆိုလို့ရှိရင်တန်တရားလဲတယ်ဆိုတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုသာပြောတာပါတဲ့ဒီဘဝအကြောင်းတရားတွေပြုလုပ်လို့ဒီအကြောင်းတရားတွေမကုန်သေးတဲ့များအကျိုးတရားတွေကဆက်ပေါ်နေဥမာပဲအဲ့တော့တဏှာပြတ်ချင်လို့ရှိရင်အကြောင်းတရားတွေကိုရပ်အောင်လုပ်ရအကြောင်းတရားတွေကိုရပ်အောင်လုပ်ရှင်းရှင်းသားနဲ့တဏှာပြတ်တယ်ဒါဖြင့်သစ္စာများကသစ္စာလေးပါးမှဒါကြောင့်မခေါ်ထားတယ်တဏှာထဲမှာရရှိနေတဲ့ဟာဘာရတာလို့ဆိုဒုက္ခအဲဒီဒုက္ခကဘုရားကြောင့်ရနေတာလို့ဆိုဒုက္ခသမုဒိယတဏှာကိုဟောတဏှာလို့ဆိုတဲ့လူချင်းတတ်မဲ့မှုဆန္ဒဥဆောင်တဲ့ဒီသွားအားတွေကြောင့်မို့လို့ဒုက္ခဆိုတဲ့ဘဝတစ်ခုကိုရအဲတော့တဏှာရှိနေသေးတဲ့မြတ်ကာလပတ်လုံးဒုက္ခလို့ဆိုတဲ့ဘဝတဏှာမှာလဲနေကြအောင်မှာဒုက္ခဆိုတာကိုရနေကြအောင်မှာလေအဲ့ဒီဒုက္ခတွေလုံးဝချုပ်ငြိမ်းသွားတဲ့နေရာရှိတာတည်းရှိတယ်။အဲ့ဒါဒုက္ခနိရောဓ။အဲ့ဒီဒုက္ခနိရောဓဟာဘာနဲ့မှတွေ့နိုင်တယ်လို့ဆိုရင်ဘဂဝေရှင်ပါအရှင်တရားအရှင်တို့ကပြောတာ။ဘဂဝေရှင်ပါဆိုတာနံပါတ်1အမှန်မြင်ဖို့လိုတယ်။မှန်မြင်ရမယ်။မှန်မြင်ဆိုတာအကြောင်းနဲ့အကျိုးကောင်းတဲ့အဆိုးကိုမြင်တာ။ခုနပြောတဲ့အေယုက္ကနာကောအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုမြင်လာတာကြောင့်ဘဂဝေတဲ့ကသမာဓိရှိမှန်ကန်တဲ့အမြင်ကိုပြောတယ်နော်။အဲဒီမှန်ကန်တဲ့အမြင်ရဖို့ရဘာလို့လဲဆိုရင်မှန်ကန်တဲ့အတွေ့တွေလို့။မှန်ကန်တွေ့တော့တာဖို့လို့။အဲဒီမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေ့ရဖို့အတွက်ဘာရှိခံရတော့လို့ဆိုတော့ကိုယ်ချင်းတရားပေါ်မှာရှိခံရတယ်။သမာဝါစာ၊သမာကမ္မန္တ၊သမာအာသီ။ဘာဖြစ်လို့ကိုယ်ချင်းတရားကိုရှိခံရတယ်လဲဆိုကိုယ်ချင်းတရားကိုအချိန်မခံလို့ရှိရင်လူစိတ်ကမငြိမ်ဘူး။မငြိမ်လို့ရှိရင်မှန်ကန်စွာတွေးတော့တာလည်းမဖြစ်နိုင်ဘူးမှန်ကန်စွာမြင်တာလည်းမဖြစ်နိုင်ဘူးလူရဲ့စိတ်တွေကအေးချမ်းငြိမ်သက်ဖို့ရအတွက်ဟောအခြေခံကိုချင်းတရားရှိရမယ်ကိုချင်းတရားကောင်းလာရင်သမဝါစာသမဂါဝဏသမအာဇီဝဆိုတဲ့ကိုချင်းတရားကောင်းလာတဲ့အခါကျတော့သမဝါယာမသမဂါဝဏကျိုးစားတယ်ကျိုးစားတယ်ဆိုတာခုနကအကြောင်းတရားဆိုတဲ့အချိန်မကောင်းတဲ့အကြောင်းတရားတွေရှိတယ်ကောင်းတဲ့အကြောင်းတရားတွေရှိတယ်မကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းတရားတွေနဲ့လဲလှယ်ပြီးတော့ဆက်ရှင်းပြတာမကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းနဲ့အစားထိုးလိုက်အဲ့ဒီလိုအစားထိုးမှုကျိုးစားတာကိုပဲသမာဝါယာမလို့ခေါ်တယ်အစားထိုးနိုင်ပြီးအစားထိုးတဲ့အခါမှာဘာတွေလိုအပ်လဲဆိုရင်သမာတိဆိုတဲ့စိတ်ဆိုင်ထားမှုလိုအပ်တယ်သမာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုလိုအပ်တယ်အဲ့ဒီနှစ်ခုအဲ့ဒီသုံးခုထာဝရဉာဏ်ကြီးလုံးပြီဆိုလို့ရှိရင်သမာဓိဋ္ဌိတို့သမာသင်္ကပ္ပတို့အမှန်မြင်တာမျိုးအမှန်တွေးတာမျိုးတွေဖြစ်လာတယ်။အာလုံးဒီ၅ခုဆုံမိသွားပြီသူကိစ္စသူဆောင်ရွက်ပြီတည်ကြည်နေဆောင်ရွက်ပြီဆိုလို့ရှိရင်ခုနပြောတဲ့အကြောင်းတရားတွေကအာလုံးရဆိုင်ပြီးရတဲ့အနေအထားမျိုးရောက်သွားတယ်။ဒါကိုပဲ သမုဒိယကိုပယ်ချက်နိုင်တဲ့မကသစ္စာလို့ဆိုတဲ့လမ်းကြောင်းပုံကိုရောက်သွားတာအဲဒီလမ်းကြောင်းပုံရောက်သွားတာ ਨੇ ဒီဆိုင်နဲ့ဒုက္ခနိရောဓလို့ဆိုတဲ့သံဃာဒုက္ခကြီးရဲ့ဆုံးတဲ့နေရာကိုရောက်သွားနိုင်တယ်လို့မြတ်စွာဘုရားသစ္စာလေးပါးမှာတင်ပြောတာဖြစ်တယ်နော
်
အဲဒါကြောင့်မလို့အခုသမာဓိအခုဒကာကြီးဥတည်မြင့်6နှစ်ရှိသွားပြီလို့ပြော6နှစ်ရှိသွားပြီဒီဘဝတစ်ခုကနေကောင်းလွန်သွားတဲ့နောက်ဘဝတစ်ခုကြောက်သွားတယ်သူတဏ္ဍာမှာရှိတဲ့အကြောင်းတရားနဲ့အကျိုးတရားမရသေးတဲ့အခုတို့ကြောက်ရဲနေကြမှာဘယ်လိုဖြစ်ဖြစ်เนาะအဲ့ဒါသူကဘယ်သူကဥဆောင်ခေါ်သွားတော့လို့ဆိုလို့ရှိရင်တဏှာကနေဥဆောင်ခေါ်သွားဘဝပေါ်မှာတွေ့တာနေတယ်တဏှာရှိနေသေးတယ်ကနောက်ဘဝတစ်ခုရနေမှာအဲ့ဒီလိုဘဝတစ်ခုရနေတဲ့အချိန်မှာဒီမှာကြာရင်တဲ့မိသားစုကဘုလိုကောင်းမှုပြုတယ်ဆိုတာသူ့အကျိုးရှိသလားဆိုတော့သူ့တဲ့အကျိုးရှိတာမရှိတာလေသူ့လိုကောင်းမှုပြုလို့ညာဘာတော့လို့ဆိုလို့ရှိရင်တွေ့ရင်ခဏကမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေအစားထိုးနေတာလို့ဒီလိုပြောနော
်ဟုတ်ပါဘူ
းမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေကိုအစားထိုးခြင်းဖြင့်အမှန်မြင်ဖို့အတွက်လမ်းခင်းပေးနေတာပေါ့
မှန်ပါဗျာ
လမ်းခင်းပေးနေတာဆိုလိုတာကဒီဒုက္ခကိုအမှန်မြင်ဖို့ဒုက္ခသမုဒိယကိုဖယ်ရှားနိုင်ဖို့မေတ္တာသစ္စာအချက်တရားကိုချင့်နေနောက်ဆုံးမှာဒုက္ခនិရောဓဆိုတဲ့နိဗ္ဗာန်ကိုမြင်လာနိုင်ဖို့အဲ့ဒါကြီးမြင်လာဖို့အတွက်ကောင်းတဲ့အကြောင်းနဲ့မကောင်းတဲ့အကြောင်းကိုအစားထိုးဖယ်ရှားပြစ်ချင်းနေဖြစ်တယ်ဘုရားမြတ်စွာဟောကြားတဲ့တရားတော်အရာလူဆိုတာမရှိဘူးမရှိပဲအကြောင်းတရားကိုပြင်ပေးလို့ရတယ်လေအကြောင်းတရားကိုပြင်ပေးရတယ်ခုဆိုပါလို့ဘုန်းကြီးတို့တွေရဲ့စိတ်တွေမှာစိတ်ဆိုတာအလုံးမြန်မြန်နဲ့နှုံးထားတဲ့ဖြစ်ပြီးတော့ပြက်နေတာစိတ်ကိုဖြူစင်အောင်ထားဆိုတော့ဘယ်လိုဖြူစင်အောင်ထားရမလဲဘုန်းကြီးတို့လေတလန်တော်ကအမျိုးကြီးကြပါမေးပြီးတော့ဘုရားဘာသာဖြစ်စားတယ်သူတို့ကစဉ်းစားတယ်ဘယ်လိုမေးလို့ဆိုဆက်တော်ပြန်ဟောတဲ့တရားတွေမှာတဲ့စိတ်ဆိုတာအလုံးမြန်မြန်နဲ့လို့လည်းဟောတယ်တဲ့ဖြစ်ပြီးချက်ချင်းပြက်သွားတယ်လို့ဟောတယ်တဲ့ဒီပိုင်းကလည်းပဲစိတ်ကိုဖြူစင်အောင်လုပ်ရမယ်လို့ဟောတယ်ဒါတော့ဖြစ်ပြီးအ мян နီးနဲ့ပြက်သွားတဲ့စိတ်ကိုဘယ်လိုဖြူစင်အောင်လုပ်မလဲမေးတာဟုတ်ကဲ့ပြက်သွားတဲ့ကြီးကိုဘယ်လိုဖြူအောင်လုပ်မလဲဖြူအောင်လုပ်မလို့ကြိုးစားတော့မှပြက်သွားပြီလေမရှိတော့အဲဘယ်လိုဖြူအောင်လုပ်ရမလို့ဆိုအေးမှန်တယ်ဖြူအောင်လုပ်ဆိုတာအဲ့ဒါကိုပြောတာမဟုတ်ဘူးပြက်သွားတဲ့စိတ်ကိုဖြူအောင်လုပ်ခိုင်းတာမဟုတ်ဘူးစိတ်ဆိုတာဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတာအဲဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတဲ့အကြောင်းတရားတွေမှာအတွင်းမှားနေတဲ့အာယောဒိသောမနတိကာရရှိရင်စိတ်ဟာညစ်သေးတယ်အတွင်းမှန်တဲ့ယောဒိသောမနတိကာရကြောင်းပြေးလိုက်လို့ရှိရင်စိတ်ဟာဖြူစင်တယ်ဥပမာပဲဒုတိယဒေါသဖြစ်နေဒေါသဖြစ်စရာအကြောင်းကြီးတွေးလို့ရှိရင်ဒေါသဖြစ်နေမှာပဲအဲဒီဒေါသဖြစ်စရာအကြောင်းတရားကိုမေ့ကျင်လိုက်ပြီးတော့ရှင်းနေစရာအကြောင်းနဲ့အစားထိုးလိုက်တယ်ဆိုလို့ရှိရင်ဒေါသဖြစ်သေးလ
ား
မဖြစ်တော့ဘူးအဲဒီဒေါသမဖြစ်တော့ရတဲ့စိတ်ကျဉ်းနှံမှုရသွားတာဒီရင်စိတ်ဖြူစင်သွားတာလို့ပြောတာနော
်
အဲတော့အကြောင်းတရားကိုအစားထိုးလဲလဲပေးခြင်းဒီစိတ်ကိုဖြူစင်အောင်လုပ်တယ်လို့ပြောတာနောက်ဖြစ်ပေါ်လာတဲ့စိတ်တွေကဒေါသနဲ့မတွဲတော့ဘူးဖြူစင်တဲ့စိတ်ကလေးကိုဖြစ်လာတယ်လောဘနဲ့တွဲနေတဲ့စိတ်ကလေးကိုဖြူစင်အောင်လုပ်ခြင်းထိုလောဘရဲ့အာယုံကိုဖယ်ရှားပြီးတော့သဘာဝတရားကိုဆင်းရဲစဉ်းစားလိုက်လို့ချင်းထိုလောဘဆက်မဖြစ်နိုင်တော့ဘူးရပ်ဆိုင်သွားတယ်အကြီးကြီးကြီးရပ်ဆိုင်သွားတာနဲ့ကောင်းတဲ့ဖြူစင်တဲ့သဘောတရားလေးတွေဝင်လာတာကိုပဲစိတ်ကိုဖြူစင်အောင်ထားတယ်လို့သူပြောတာအဲ့ဒါလိုနီးနဲ့ဖြူစင်အောင်လုပ်ရတယ်စိတ်အစဉ်ဟာသာဝရဖြူစင်နေအောင်ကောင်းတဲ့အကြောင်းတရားနဲ့မကောင်းတဲ့အကြောင်းတရားတွေကိုအစားထိုးလဲလှယ်ခြင်းလို့သူပြောရမှာပေါ့နော
်မှန်ပါဗျာ
အဲ့ဒါလိုအစားထိုးလဲလှယ်လို့ရှိရင်မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြည့်ပြီးကောင်းတဲ့အကြောင်းတရားတွေကမိမိတဏ္ဍာမှာဖြစ်လာလို့ရှိရင်ကောင်းတဲ့အကျိုးတရားတွေနဲ့နောက်ဆုံးဟာဒုက္ခကိုဖြစ်ပေါ်နေတဲ့အကြောင်းမကောင်းတဲ့အကြောင်းတရားတွေအလုံးလုံးဝရပ်ဆိုင်သွားပြီးတော့ကောင်းတဲ့အကြောင်းတရားတွေကဖြစ်ပေါ်ပြီးဆန္ဒဒုက္ခခံစားနိုင်နေတယ်။အဲတော့ဘဝတန်တရားမှာတန်တရားထဲမှာဝင်သွားတဲ့အခုဒီတန်တရားလည်းတို့ဘဝတစ်ခုဆုံးသက်သွားတဲ့ပုဂ္ဂိုလ်ဘဝထဲမှာတန်တရားထဲမှာရောက်သွားဒီဘဝကနေသင်တော်တို့နောက်ဘဝရောက်သွားတဲ့ပုဂ္ဂိုလ်တရားကိုဒီဘဝကကုသိုလ်လုပ်တာကုညီပေးလို့ရသလားလို့ဆိုတော့သေးချာတာတော့မဟုတ်ဘူးလေเนา
ะမှန်ပါဗျာ
ဘာဖြစ်လို့လို့ဆိုလို့ရှိရင် သေးတဲ့ဤစနစ်ကတော့မရှိဘူး။ဘာလို့ဤစနစ်မရှိတယ်လဲဆိုရင်သေတဲ့ပုဂ္ဂိုလ်ဟာသူ့ကုသိုလ်ကောင်းမှုရာနှက်ဖြစ်နေတာလည်းဖြစ်နိုင်တယ်။နှက်ဖြစ်နေလို့ရှိရင်လည်းမလိုအပ်တော့ဘူး။လူဖြစ်နေလို့ရှိရင်လည်းဒီကအကူကြီးပေးဖို့မလိုအပ်တော့ဘူး။ငရဲကြနေလို့ရှိရင်လည်းပဲလက်လန်းမမီတော့ဘူး။သူ့အနေနဲ့ဒီကကိုယ့်ရဲ့ကုသိုလ်မရနိုင်ဘူး။နော်။နောက်တိရစ္ဆာန်ဖြစ်နေလို့ရှိရင်လည်းသူသိနိုင်သောမရှိသည့်အတွက်ကြောင့်ဒီကုသိုလ်ကောင်းမှုအကျိုးသူခံစားရမှာမဟုတ်ဘူးလေ။စိတ်ဓာတ်ဘဝရောက်နေလို့ဒီကုသိုလ်ကောင်းမှုပြုလိုက်ပြီးကိုသူကရှင်းတတ်ပြီးတော့ဝန္တာပီတိဖြစ်လို့ရှိရင်ကတော့အဲ့ဒီဝန္တာပီတိဆိုတဲ့သူ့ရဲ့တဏ္ဍာဖြစ်တဲ့ကုသိုလ်စွမ်းအားတွေကသူ့ဘဝကြီးတစ်ခုလုံးကိုကောင်းတဲ့အကြောင်းတွေအစားထိုးပေးနိုင်တယ်။အဲ့ဒါကြလို့ရှိရင်တော့ကောင်းကျိုးချမ်းသာတွေရမှာနော်အဲ့တော့ပိဋကဘုံရောက်တယ်ရောက်ဦးစားသူတွေကမသိကြတော့ဒီလိုပဲလုပ်ရတယ်ဒါဒီလိုလုပ်တာဟာဒီကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကတော့ကောင်းတဲ့အကြောင်းတွေအစားထိုးနေတာပဲကိုယ်တည်းလည်းကောင်းတဲ့အကြောင်းအစားထိုးတယ်ဟောကိုယ့်ရဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုလည်းကျေးဇူးတုံ့ဆရာရောက်တယ်ပေါ့နော်အမြဲတမ်းကောင်းတဲ့အလုပ်လို့ပြောရမယ်အကျိုးမဲ့တဲ့အလုပ်မဟုတ်ဘူးအကျိုးရှိတဲ့အလုပ်ဘာဖြစ်လို့လို့ဆိုရင်လုပ်သူကိုယ်တိုင်ကကောင်းတဲ့အကြောင်းတရားကိုရရှိလိုက်တယ်ကိုယ်ကြည့်စုရဲ့ပုံပုံဒီစိတ်ဓာတ်ဘဝမှာရှိနေဖြစ်စေမရှိနေဖြစ်စေစိတ်ဓာတ်ဘဝမှာရှိနေတဲ့ပုံပုံတွေကိုယ့်ရဲ့ဆွေဟောင်းမျိုးဟောင်းဘဝဘောင်းတွေဆိုရှိနေတတ်တယ်ရှိနေနေတဲ့ကြောင့်ကိုယ့်ကုသိုလ်ကိုသူတို့ဝမ်းသာလို့ရှိရင်သူတို့ရဲ့စိတ်ထဲနှလုံးထဲမှာကောင်းတဲ့အကြောင်းတရားတွေရသွားနိုင်တယ်ပေါ့နော
်
အဲ့လိုရသွားရင်သူတို့မှာအစားထိုးပြီးသားဖြစ်သွားတယ်ပေါ့မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေနဲ့အစားထိုးပြီးသားဖြစ်သွားတော့သူတို့မှာဘဝရဲ့ဒုက္ခတက်တာသွားနိုင်တယ်လို့ဒီလိုဆုံးလို့လာနော
်မှ
န်ပါဗျာအေးဒါကြောင့်မလို့ဘုရားမြတ်စွာရဲ့တရားတော်အရဘဝတရားလဲတယ်ဆိုတာရုပ်တရားနာမ်တရားတွေဟာဆရာဆရာအကြောင်းတရားတွေကြောင့်ဒီဘဝမှာဖြစ်ပြီးပြတ်သွားပြီးနောက်ဆရာအကြောင်းတရားကြောင့်လည်းနောက်ဘဝတစ်ခုမှာဖြစ်ကြပြန်တယ်ဖြစ်ပြီးတော့ဆရာဘဝအကြောင်းမကုန်သေးတဲ့အကျိုးတရားတွေဟာဆက်ဆက်ပြီးတော့ဖြစ်နေတာကိုပဲတဏှာတယ်လို့ပြောတာပါဒီအကြောင်းတရားအကျိုးတရားတွေထဲမှာသာဝရမြဲနေတယ်ဆိုတာလည်းတစ်ခုမှမရှိဘူးအတ္တလို့ငါလို့သမ္မတရားလည်းတစ်ခုမှမရှိဘူးငါပိုင်နာလို့သမ္မတရားလည်းတစ်ခုမှမရှိဘူးကြောင်းကျိုးဆင်ဆက်ပြီးတော့ဆင်ဆက်မပြတ်ဖြစ်နေတာဖြစ်နေအဲ့ဒီဆင်ဆက်မပြတ်ဖြစ်နေတဲ့အထက်ကရှင်သက်စရာမကောင်းဖြစ်လိုက်နာလိုက်ဥလိုက်သိလိုက်ဆိုတော့ရှင်သက်စရာမကောင်းတဲ့အကြောင်းတရားတွေဒီအကျိုးတရားတွေကိုမလိုချင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးမှာဆရာဆရာအကြောင်းတရားတွေကိုပယ်ရှင်းခြင်းသာလေမှတ်ကန်တဲ့ဤလမ်းဖြစ်တယ်အကြောင်းချက်မှအကျိုးတွေရမှာဖြစ်တယ်ဒါကြောင့်မို့အကြောင်းတရားကိုပယ်တတ်ဖို့ရတယ်မဂ်ရရှင်ပါအကျင့်တရားကိုကျင့်ခြင်းဖြစ်တာလေဘုရားတရားတည်းချင်းအကြောင်းတရားတွေအကုန်ငြိမ်းပြီးတော့ဘုရားမြတ်စွာဟာသုတ္တနာမှာဖြစ်တဲ့ယုဒမနန္ဒမတွေရဲ့အကြောင်းတရားတွေကိုအားလုံးဖယ်ရှားပြစ်နိုင်နိုင်ပြီးအတွက်ကြောင့်ဘုရားမြတ်စွာရဲ့ရုပ်ခန္ဓာနာမ်ခန္ဓာဆိုတာမရှိတော့ဘူးနောက်ထပ်ဖြစ်เสียအကြောင်းမရှိတော့ဘူးတွေ့ကြဘဝသတ္တိချုပ်ငြိမ့်သွားတယ်ญาณဓာတ်တွေလည်းပဲထုတ်ထူချုပ်ငြိမ့်သွားတယ်အဲ့ဒီလိုငြိမ့်သွားမှသာနတရားကြီးကပြတ်မှာပဲလို့ကိုယ်စီကိုယ်စီနှလုံးသွင်းဆင်ရင်ပြီးတော့အဝိဘတရားဖြစ်ပွားတာမိမှန်မှန်မှန်နဲ့ခြင်းချံချုပ်ကိုအားထုတ်နိုင်ကြပါစေလို့ဆု
တောင်းပါတယ်